မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအတွင်းမှဘုံရအောင်ရှင်ခေါ်ဦးရဲကျူဟာနိုဝင်ဘာလ28ရက်တနင်္ဂနွေမနေ့6နာရီဝန်းကျင်နှလုံးရောဂါနဲ့ရန်ကုန်မြို့မှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်86နှစ်ရှိပြီဖြစ်ပါတယ်။ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီး6လနီးပါးကြာဖမ်းဆီးထိန်းသိမ်းခံခဲ့ရတာကလူငင်းချမ်းသာမိန့်နဲ့အော်တိုဝါ28ရက်နေ့မှာပြန်လွတ်မြောက်ခဲ့ပါတယ်။ငကူကနှလုံးရောဂါအခမ်းရှိသားသူဖြစ်တဲ့ဘုံရအောင်ရှင်အကျဉ်းဆောင်ကပြန်လည်လွတ်မြောက်လာပြီးရက်40ဝန်းကျင်လောက်မှာအခုလိုကွယ်လွန်သွားတာဖြစ်ပါတယ်။ NLD ပါတီအပြတ်သက်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲအပြီးအဲ့ဒီအချိန်က VOA ကနေမုံရောင်အောင်ရှင်ကိုဆက်သွယ်မေးမြန်းခဲ့ရမှာသူကအခုလိုပြောပါတယ်
။ဒီဟာစာရင်းသစ်ဆိုတာတကယ်စာရင်းသစ်ပါပဲ။ကျွန်တော်ဆိုတော့မျောနေတာလည်းအများကြီးကြော်တော့ပါလေ။ဒီရွေးကောက်ပွဲအခုလိုအနိုင်ရပြီးရယ် NLD ရဲ့တာဝန်ပို့ပြီးကြီးလာပါပဲ။
မုံရောင်အောင်ရှင်ဟာစာပေသမားဘဝမှာကြံနဲ့ဆောင်းပါးဘာသာပြန်ညီရေးခဲ့သလိုနိုင်ငံရေးသမားဘဝမှာလည်း NLD ပါတီရဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူပါ NLD ပါတီကထုတ်ဝေတဲ့ဒီလိုင်းကြံနဲ့မှာကိုယ်တိုင်ရေးဆောင်းပါးတွေရှိခဲ့သလိုအဲဒီသာအကျုပ်ဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်